င်းစိတ်တမုတ်တရားတွေကကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Marshall Islands မှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့သူနှုတ်ပထမဆုံးအတည်ပြုခဲ့ပါတယ်။ Hawaii ကျွန်းကနေ Marshall Islands American စစ်အခြေစိုက်စခန်းကိုပြန်လာတဲ့အသက်35နှစ်အရွယ်အမျိုးသမီးတဦးနဲ့အသက်46နှစ်အရွယ်အမျိုးသားတဦးမှာအခုလိုယောဂကူးစက်နေတာကိုတွေ့ရပါအခုအတည်ပြုလူနာနှစ်ယောက်ကဆက်နွယ်မှုမရှိဘဲတရားကုဆတ်သူတွေဖြစ်ပြီးသူတို့ကိုတည်တံ့ခွဲဆောင်ကြည့်ထားတယ်လို့အတွင်းဝင်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။အစိုးရယုံနေတဲ့စီးပွားရေးလုပ်ငန်းတွေကိုပုံမှန်အတိုင်းလက်ပတ်ခွင့်ပြုထားပါတယ်။အိန္ဒိယမှာဒီကနေ့ကုဆတ်သူ9000နီးပါးရှိတာကြောင့်ဒါဟာနေ့စဉ်ကုဆတ်မှုလုံးကျဆင်းလာတာပါ။စုစုပေါင်းယောဂကုဆတ်သူ10တန်းကျော်နဲ့တည်ဆုံးသူက13500ကျော်ရှိပါတယ်။ဆောင်ရည်ကြရောက်တော့မှဖြစ်တယ်လို့ဟိန္ဒူဘာသာရေးပွဲတော်လည်းရှိရာကြောင့်ကုသမှုလုံးမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ပါကစ္စတန်မှာရောကယောဂထိန်းချုပ်ရေးအထွေစားတောက်ဆောင်ရည်မင်္ဂလာခန်းမရီဈေးရီအပါအဝင်စီးပွားရေးလုပ်ငန်းအားလုံးကိုညစေနိုင်အထီးပဲဖွင့်ဝင်ပေးထားပါတယ်။မြို့တော်အစ္စလာမဘတ်မှာနှာခေါင်းစီးမှုဝိစင်နာနဲ့လူချင်းချင်းတွေကိုစီကံချိုးဖောက်တဲ့သူတွေကိုဖမ်းဆီးဖို့ရဲတွေကိုအာဏာပိုင်တွေကတိုက်တွန်းထားပါတယ်။ပါကစ္စတန်မှာအခုထိကုသသူစုစုပေါင်း31,100ကျော်နဲ့တည်ဆုံးသူက6,900ကျော်ရှိပါတယ်။တရုတ်နိုင်ငံရှင်ကျန်းပြည်နယ်မှာ COVID-19 ထိန်းချုပ်ထားနိုင်ပြီလို့တာဝန်ရှိသူတွေကပြောပါတယ်။အခုအသစ်ကူးစက်တဲ့လူနာ23ဦးမှာဗာယောဂါလက္ခဏာမှမပြဘူးလို့အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ဒီကနေ့ဟာရှင်ကျန်းပြည်နယ်မှာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုမရှိဘူးဆိုတာကိုစမ်းသပ်တွေ့ရှိတဲ့ဒုတိယမြောက်နေ့လေးဖြစ်ပါရဲ့ရှင်။